ကဘာကယောဂအဆင့်ရောက်လာတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကာကွယ်ဆေးသစ်ကိုတော့စတင်ဒီလူနဲ့စတင်စံတပ်ဖို့တရုတ်ဆရာကတနင်္လာနေ့ကအတည်ပြုလိုက်ပါပြီ။ COVID-19 လို့နာမည်ပေးထားတဲ့ဒီကယောဂဆိုးကိုကာကွယ်တိုက်ရှင်းနိုင်ဖို့အတွက်ဒီကာကွယ်ဆေးသစ်ကိုတော့ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့ဝူဟန်မြို့ကတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်တန်အကယ်ဒမီကနေစံတပ်ထုတ်လုပ်တာဖြစ်ပြီးဒီဆေးသစ်ကိုလူနဲ့စတင်စံတပ်ဖို့တရုတ်အမျိုးသားစီးပွားထုတ်လုပ်ရေးဦးစီးဌာနကခုပြုလိုက်ပြီးဖြစ်ကြောင်းတရုတ်နိုင်ငံ CCTV သတင်းမှဖော်ပြထားတာပါ။တမန်ဆန်နှုံးတွေနဲ့အညီပေကင်းလုံးကျုံပြီးထိရောက်တဲ့ကာကွယ်ဆေးကိုလိုအပ်သလောက်ပမာဏများထုတ်လုပ်နိုင်ဖို့ကြိုတင်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းလေးဒီတရုတ်စစ်ဘက်ဆိုင်ရာဆေးသိပ်တန်အကယ်ဒမီကသုတေသနအဖွဲ့ကောင်းဆောင်ချန်ဝေကပြောပါတယ်။အလားတူအမေရိကန်ပြည်ထောင်စုမှလည်းကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစံတမ်းမှုတွေကိုအချိန်မြင့်လှုပ်ဆောင်နေတယ်လို့ပထမဆုံးအချိန်လူနဲ့စံတမ်းမှုကိုတော့တနင်္လာနေ့ကစတင်ပါတယ်။လူပေါင်း45ရာလောက်ကိုဆေးထိုးပေးပြီးတော့73လလောက်စောင့်ကြည့်လေ့လာသွားမယ်အကြောင်းသုတေသနလေ့လာမှုမှာပူးတွဲပါဝင်တဲ့ကိုင်စာပါမနန်တီသုတေသနအဖွဲ့ကပြောပါတယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာ့ကယောဂအဖြစ်နဲ့သတ်မှတ်ထားတဲ့ COVID-19 ရောဂါအတွက်ဆေးဝါးထုတ်လုပ်ဖို့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံမှသာမကတခြားကမ္ဘာနိုင်ငံတွေမှလည်းစံတပ်မှုတွေလှုပ်ဆောင်နေကြတာဖြစ်ပါရဲ့ရှင်